ယေမင်နိုင်ငံဆန္ဒမြို့တော်မှာတမရအလီအဗ်ဒူလာဆလီအစိုးရကိုဆန္ဒပြဆန့်ကျင်နေတဲ့တောင်းရဆက်တိုက်ရှိလာပြီးဖြစ်ပါတယ်။ဆန္ဒပြသူအများစုကတက္ကသိုလ်ကျောင်းသားတွေပါ။ရာနဲ့ချီတဲ့ဆန္ဒပြသူတွေကမြို့လက်ကောင်ရင်းပြင်းသားကတမရနန်းတော်စီချီတက်ဖို့စ조사ကြရမှာရဲတွေနဲ့အဓိကယုံဖြစ်ပွားခဲ့ပြီးနံပါတ်အများပြားဟာနံပါတ်ဒုတ်တွေနဲ့ရိုက်ခံခဲ့ရပါတယ်။ယေမင်နိုင်ငံတောင်ပိုင်းတက်ဆစ်မြို့ပါနဲ့လူမှုဆန္ဒပြပွဲဖြစ်ပွားပြီးအဲ့ဒီမှာတော့ဆန္ဒပြသူ120လောက်ဖမ်းခံခဲ့ရပါတယ်။ယေမင်တမရက2013ခုနှစ်ကျရင်သူနှုတ်ထွက်ပေးဖို့စီစဉ်ထားတယ်လို့မကြားသေးခင်ကကြေညာခဲ့တဲ့အပြင်အတိုက်ခံတွေနဲ့ဆွေးနွေးပြောဆိုဖို့လည်းသဘောတူခဲ့တာမို့ဒါအယ်ကိုင်ဒါဖွဲ့လှုပ်ရှားနေတဲ့အာရေဗျကျွန်းဆွယ်ဒေသနိုင်ငံတကာနိုင်ငံဖြစ်တဲ့ယေမင်မှာအီဂျစ်ပုံစံတော်လှန်ရေးဖြစ်လာမှာကိုရှောင်ချတဲ့အနေနဲ့လှုပ်ဆောင်တာလို့အကဲခတ်တွေကခံမှန်းပါတယ်။အယ်ဂျီးရီးယားနိုင်ငံမှာတော့စနေနေ့ကအယ်ဂျစ်မြို့မှာဆန္ဒပြခဲ့တယ်လို့နောက်စနေဖြစ်တဲ့ February 19ရက်နေ့မှာလည်းဆန္ဒထပ်ပြဖို့စီစဉ်ထားတယ်လို့အတိုက်ခံတွေကပြောပါတယ်။